ကယောက်မြန်မာနှစ်နိုင်ငံဆက်ဆံရေးယုံကိုကချင်ပြည်နယ်မြစ်ကြီးနားမြို့မှာဒီကနေ့မနေ့ပိုင်းကဖွင့်လှစ်လိုက်ပါတယ်။ဒီနှစ်နိုင်ငံဆက်ဆံရေးယုံကတဆင့်မူရစ်စေဝတိုက်ဖြတ်ရေးအပါအဝင်တခြားကိစ္စတွေမှာလည်းပူးပေါင်းဆောင်ရွက်သွားမယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။အခုလိုနှစ်နိုင်ငံဆက်ဆံရေးယုံဖွင့်လိုက်တဲ့အပေါ်ကချင်နိုင်ငံရေးပါတီတွေနဲ့လူမှုအဖွဲ့အစည်းတွေရဲ့သဘောထားအမြင်တွေကို VOA သတင်းတောက်ကိုစောထက်ကစူးစီးတင်ပြပေးထားပါတယ်ရှင်
။တရုတ်မြန်မာနှစ်နိုင်ငံသဘောတူညီချက်အရာမြစ်ကြီးနားမြို့မှာဒီကနေ့ဖွင့်လိုက်တဲ့ဒီဆက်ဆံရေးယုံကတဆင့်ပူပေါင်းဆောင်ရွက်မှုတွေကိုအဆင့်၃ဆင့်နဲ့ဆောင်ရွက်သွားမှာဖြစ်ပြီးမိုးရစေဝါတာစီနှိမ်နင်းရေး၊နေဆက်ဒေတာတည်ငြိမ်ရေး၊တရားဥပဒေစိုးမိုးရေးလက်နက်မှောင်ကိုနေဆက်ဖျက်ချော်မှုတွေကိုတရုတ်နိုင်ငံနဲ့ပူပေါင်းနှိမ်နင်းသွားဖို့ရှိကြောင်းဒီဖွင့်ပွဲကိုတက်ရောက်လာတဲ့နှစ်နိုင်ငံကိုယ်စားလှယ်တွေကပြောပါတယ်။တရုတ်နိုင်ငံဟာလက်ရှိမှာမြန်မာနိုင်ငံရေးစီးပွားရေးလူမှုရေးစရဲ့ကဏ္ဍအသီးသီးမှာပူပေါင်းဆောင်ရွက်မှုတွေအချိန်မြင့်လှုပ်ဆောင်လာတာတွေ့ရတဲ့အတွက်အခုလိုမြစ်ကြီးနားမြို့မှာတရုတ်မြန်မာဆက်ဆံရေးယုံဖွင့်လိုက်တဲ့အပေါ်ကချင်နိုင်ငံရေးပါတီတွေနဲ့လူမှုအဖွဲ့အစည်းတွေကြားမှာသဘောထားမတူညီရာတွေရှိနေပါတယ်။ကချင်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဂွမ်ဂရန်အောက်ခန်းကတော့ဒေသခံနိုင်ငံရေးအဖွဲ့အစည်းတွေနဲ့လူမှုကိုအတိမပေးဘဲအခုလိုတရုတ်နိုင်ငံရဲ့ဆက်ဆံရေးယုံကိုရုတ်တရက်လာဖွင့်တဲ့အပေါ်ကန့်ကွက်ကြောင်းပြောပါတယ
်။ကျွန်တော်အပါဝင်ကချင်လူထုရောတော့ပါတီရောဒီအရောစိုးရိမ်မိတယ်အမှန်ပဲ။ဘာလို့လဲဆိုတော့ဒီလူထုကိုလည်းမချပြဘူး။ဒါကြောင့်ဒီဟာတော့လုံးဝကျွန်တော်တော့လက်မခံနိုင်ဘူး။ဒီဟာဆက်ဆက်ပြီးမှလည်းမလုပ်ဘူးလေဒီလိုဆိုရအောင်ကျွန်တော်ကတော့မြေတရခံပါပဲ။ဒါမျိုးဆက်ဆက်ပြီးမှလုပ်မယ်ဆိုရင်အကျိုးစီးပွားအများကြီးမျိုးမျိုးဖြစ်လာနိုင်ပါလေ။အဓိကသူတို့ကတော့အကျိုးစီးပွားကိုကာကွယ်တဲ့ပုံစံမျိုးလေးလည်းရှိတယ်။နောက်တစ်ချက်ကတော့သူတို့ဒီမှာရှိတဲ့ဟာကိုပြန်ပြီးမှလုပ်ချင်တဲ့ဆန္ဒကြီးမြေဆုံကြီးကသာဒီလေပြန်လေဒီမှာလုပ်ချင်တဲ့ဆန္ဒတွေလည်းသူတို့ဒီမှာအများကြီးရှိနေတယ်ဒါတွေကိုကောက်ကွေးမှလုပ်တယ်နောက်တစ်ချက်ကတော့နေဆက်နဲ့မီးဆက်တယ်ဆိုတော့ကျွန်တော်တို့လည်းဒီလူဦးရေအရရောအများကြီးတင်းတန်းတစ်ထောင်ကျော်နေတဲ့လူဦးရေကလည်းအများကြီးဒီမှာဝင်နေတဲ့ပုံစံမျိုးကြီးရှိတယ်ဆိုတော့ဒီတရုတ်ပြည်လွန်မိုးလာမှာကိုလည်းကျွန်တော်ကချင်လူထုအနေနဲ့စိုးရိမ်ပါတယ်
လက်ရှိအခြေအနေမှာကချင်ပြည်နယ်အတွင်းစီးရဲတင်းမာမှုတွေရှိသလိုနိုင်ငံရေးရလည်းမငြိမ်သေးတဲ့အခုလိုအခြေအနေမျိုးမှာဆက်ဆံရေးယုံဖွင့်တဲ့အတွက်တရုတ်ရဲ့လွှမ်းမိုးမှုဖြစ်လာမှာကိုစိုးရိမ်ကြောင်းနိုင်ငံရေးတက်ကြွဆုတ်ရှားသူလွန်ဆောင်ကလည်းပြောပါတယ
်။ဒါနိုင်ငံရေးတည်ငြိမ်မှုအတိုင်းအတာတစ်ခုဖြစ်မရှိသေးတဲ့အချိန်မှာကျွန်တော်တို့ကဒါဒီအပေါ်မှာတော့ကျွန်တော်တို့ခုကတော့ဘယ်လိုမျိုးတို့အနေကကျွန်တော်တို့ကဘယ်လောက်ထိကျွန်တော်တို့ data ခံတဲ့အတွက်ကိုဘယ်လောက်ထိဒီနိုင်ငံရေးအရာရောစီးပွားရေးအရာရောဘယ်လောက်ထိကျွန်တော်တို့ကဒီလွတ်လပ်မှုရှိမလဲပေါ့နော်ဆိုရင်တို့ရဲ့ဒီတွန်းအားတို့ရဲ့ဒီပြောမစင်တော့ဒီလွတ်မှုမှုနိုင်ငံရေးအရာရောကျွန်တော်တို့စီးပွားရေးအရာကျွန်တော်လွတ်မှုမှုအထက်ကနေကျွန်တော်ကတို့နိုင်နေတဲ့ပုံစံပဲကျွန်တော်ဖြစ်လာနိုင်တဲ့အနေအထားကိုလည်းကျွန်တော်ကဒါကလည်းတတိထားရမှာပေါ့နော်ကျွန်တော်ဒီနေကအကောင်းဆုံးလေးရောကျွန်တော်ပြချင်ဒီလိုလူထုပြီးတော့ဒါကတော့ကျွန်တော်တတိထားရမှာလို့ကျွန်တော်တုံ့တက်မိပါတယ်
တရုတ်နိုင်ငံကအခုလိုဆက်ဆံရေးယုံဖွင့်တဲ့ပေါ်အားလုံးကအစိုးမြင်သဘောရှိကြတာရောမဟုတ်ပါဘူး။ကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူးကြကတော့လက်ရှိအခြေအနေမှာတရုတ်နိုင်ငံဟာမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာကူညီဆောင်ရွက်ပေးနေရတယ်ရှိနေရကြောင်းအခုလိုဆက်ဆံရေးယုံဖွင့်တာကောင်းတယ်လို့ယူဆကြောင်းပြောပါတယ်
။ဒီကနိုင်ငံရေးပိုင်းဆိုင်ရာကိုကြည့်မယ်ဆိုရင်ဒါသူတို့နဲ့သူ့လိုဆက်ဆံရေးယုံနဲ့ဆက်ပြီးတော့မှဆက်သွားမယ်လို့ဖြစ်တာအများကြီးရှိနေတယ်ပေါ့။သာကန္တရမလည်းဒါဒီပါရေးတို့ခုနပြောတဲ့ဒီမြေဆွေးမနေရေးတို့စားကြည့်ရင်ဒါတွေလည်းပါပါဖို့ဆရာအဲ့တော့ကျွန်တော်ကတော့မြင်တာကတော့ဒါကောင်းတယ်လို့ပဲမြင်ပါတယ်အဲ့ဒါကိုကျွန်တော်ဒီရုပ်စုပြတော့မှအဆက်ကရရမှာပါဝိုင်းဝန်းဘုဒ္ဓဆောင်ရွက်နိုင်တဲ့ solution တော့အများကြီးရှိရှိနိုင်တယ်လို့မြင်တာသူကမြင်ကြရဲ့ဒီဆောက်တဲ့နေရာမှာဆောက်ကိုပြုတ်နိုင်တယ်လို့ကျွန်တော်မြင်ပါတယ်ဗျာ
2019နိုဝင်ဘာကတရုတ်နိုင်ငံကုမင်းမှာလုပ်တဲ့15ချိန်မြောက်မြန်မာတရုတ်မွေးစေဝါပူပေါင်းထင်းချုပ်ရေးစီဝေးပွဲမှာပြောခဲ့တဲ့အချက်အလက်တွေကိုလည်းဒီနေ့ထပ်ဆောင်ပြောသွားတာဖြစ်ပါတယ်။